တနင်္ဂနွေလုံးအတိုင်းဒါနေနဲ့ H1N1 ရောဂါပိုးကြောင့်သေဆုံးသူဦးရေကဇူလိုင်လ18ရက်နေ့အထိ59ဦးရှိနေတယ်လို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ H1N1 ရာသီတုပ်ကွေးပိုးကူးဆက်ခံရသူတွေကိုကျန်းမာရေးဌာနအနေနဲ့စီရင်ပြုစုစောင့်ကြည့်နေပြီးမူလရောဂါအခံရှိသူတွေအတွက်ပို့ပြီးတော့အသက်အန္တရာယ်စိုးရိမ်ရပါတယ်။သေဆုံးသူအများစုဟာမူလနာတရရောဂါအခံရှိသူတွေဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနပြန်ကြားရေးတာဝန်ခံပမခဒေါက်တာခင်ခင်ကြီးကပြောပါတယ်
။သူတို့ကတော့ကိုရောစီဇနယ်အင်ဖလူအင်ဇာတွေ့ရှိတဲ့နှောင်းဟာတွေ့ရှိတဲ့သူကတော့296ယောက်ရှိတယ်ပေါ့နော်။296ယောက်ရှိတယ်။အဲ့296ယောက်910ဆန်းလာမှာဆိုလို့ရှိရင်တေးတာ59ယောက်တေးတယ်။နော်59ယောက်တေးတာမှာဆိုလို့ရှိရင်အဲ့ဒါတွေကိုခွဲခြမ်းစိတ်ဖြာပြီးတော့အမားတို့ကတရားလေးလာလိုက်တဲ့အခါမှာဒီ H1N1 တေဆုံးတဲ့သူဟာ9ယောက်ပဲရှိတယ
်။ကျမရင်းတဲ့အကစားဝန်ကြီးဌာနကဒီယောဂါဟာစိုးရိမ်ရတဲ့ယောဂါမဟုတ်ပဲတာမန်ရာသီတုပ်ကွေးတာဖြစ်တယ်လို့ပြောကြခဲ့ပေမယ့်ဤစဉ်နဲ့အမျှတေဆုံးသူဦးရေတိုးလာနေပါတယ်။ဒီယောဂါကြောင့်တေဆုံးသူ59ဦးထဲမှာရန်ကုန်တိုင်းဒေသကြီးကအများဆုံးဖြစ်ပြီးတော့46ဦးထိရှိနေပါတယ
်။ရန်ကုန်တိုင်းဆိုကြည့်လိုက်မယ်ဆိုလို့ရှိရင်ရန်ကုန်တိုင်းရဲ့လူဦးရေထူထမ်းမှုလူဦးရေဆိုရင် 1km² ကို916ယောက်ဖြစ်တယ်။ကျန်းတိုင်းနဲ့ပြည်နယ်တွေမှာဆိုလို့ရှိရင်လူကြီးကတရားဝန်ကျင်တရားအောက်မှာပဲရှိတယ်။လူကြီးထူတက်တယ်တရားနဲ့တရားကုလုဆက်သွယ်မှုတွေကိုများတယ်။များတဲ့အခါမှာဆိုလို့ရှိရင်ရောဂါဖြစ်ပွားမှုကပိုပြီးတော့ပြင်းထန်အောင်ပေါ့နော်။တရားနဲ့တရားကုဆက်နိုင်မှုကပိုများတယ်။ဒါကြောင့်မလို့ရန်ကုန်တိုင်းမှာဖြစ်ပွားမှုကအများဆုံးဖြစ်တယ
်။သေဆုံးသူမှာစီဂျို၊တွေးတိုးနှလုံးရောဂါနဲ့အသက်ချူလန်းကြောင့်ယောဂါစတဲ့နာတာရှိယောဂါအခံရှိသူတွေဖြစ်တာမို့နာတာရှိယောဂါအခံရှိသူတွေကလေးငယ်တွေနဲ့တက်ကြီးရွယ်အိုတွေအထူးကြွပြုနေထိုင်ဖို့ဆရာဝန်ကြီးတွေကပြောဆိုထားပါတယ်။အီမီတော့ကွေးဖြစ်လေရှိရဲ့ရာသီမျိုးမှာနေထိုင်မကောင်းဖြစ်နေရင်လူအများရှိနေတဲ့နေရာကိုမသွားလာဘဲအတက်နိုင်ဆုံးချောင်ကျင်ကြဖို့ ਨੇ ။အသက်ရှူလမ်းကြောင်းကနေတဆင့်ကူးတဲ့ဒီရောဂါမျိုးကချောင်ဆိုးနှာရှင်ရောဂါပိုးမပြန့်ပွားအောင်ပါဇက်နှာခေါင်းတွေကိုအုပ်ပေးဖို့လက်ကိုမကြခဏဆေးကျိုးဖို့လည်းတတိပေးထားပါတယ်။ပြီးခဲ့တဲ့2018ခုနှစ်တုန်းကဒီရာသီတော့ကွေးရောဂါပိုးကြောင့်သေဆုံးသူမရှိပေမဲ့2019ခုနှစ်မှာတည်ဆုံးသူအယောက်40နီးပါးရှိပြီးတော့ယခုနှစ်ဇူလိုင်လလည်းအထိ59ဦးရှိနေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဒေါက်တာခိခင်ကြီးကအခုလိုပြောပါတယ
်။ဒါဆိုလို့ရှိရင်တို့ချို့တွေကပြောကြတာပေါ့နော်။2019ခုနှစ်မှာရာသီတုပ်ကွေးယောဂါကြောင့်တည်တဲ့38ယောက်ရှိတယ်။ခုကကြ59ယောက်ဆိုတော့များနေပါလားဆိုပြီးတော့အဲ့လိုပြောထင်တတ်တယ်ပေါ့နော်။အဲ့ဒါဆို2019ခုနှစ်မှာရာသီတုပ်ကွေးယောဂါပိုးစစ်ရဲတော့ဘယ်လောက်ရှိလဲဆိုရင်1165ယောက်ရှိတယ်။နော်1165ယောက်မှာတုတ်ကွေးယောဂါဖို့တွေ့တဲ့လူက458ဦးရှိတယ်။အဲ458ဦးမှာဆို influencer A ခု4ပေါ့ H1N1 PDM09 တွေ့တာ406ဦးရှိတယ်။အဲ406ဦးမှာတည်ဆုံးတဲ့38ဦးဆိုတာက H1N1 ပြွားကြောင့်တည်ဆုံးတဲ့38ဦးကိုထုတ်ပြန်လာခြင်းဖြစ်
လက်ရှိအပြင်တော့ကျန်းမာရေးဝန်ကြီးဌာနကတနိုင်ငံလုံးအတိုင်းအတာနဲ့ H1N1 တုတ်ကွေးယောဂါကူးစက်မှုကာကွယ်ရေးပညာပေးလုပ်ငန်းတွေလှုပ်ဆောင်နေပါတယ်။လူလူချင်းကူးစက်တဲ့ယောဂါဖြစ်တဲ့အတွက်နေဆက်အဝင်အထွက်တွေအထူးသဖြင့်လေဆိပ်တွေမှာအပူချိန်တဲ့ကိရိယာတွေနဲ့စစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။